နယ်စည်းမထဆရာဝန်များအဖွဲ့ MSF ရဲ့ရခိုင်ပြည်နယ်တွင်းလုပ်ငန်းတွေကိုမြန်မာအစိုးရဘက်ကရပ်ဆိုင်းလိုက်ပါတယ်။မြန်မာအစိုးရနဲ့ MSF တို့ကြားမှာနှစ်ဖက်နားလည်မှုစာကြွန်လွှာတက်တန်းကုန်သွားပြီးတော့တက်တန်းထပ်တိုးဖို့အတွက် MSF ရဲ့ရခိုင်ပြည်နယ်လုပ်ငန်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့အသေးစိတ်ဆွေးနွေးနေတယ်လို့လည်းမြန်မာအစိုးရဘက်ကပြောပါတယ်။မတ်သိန်ကီထိုက်ကပြန်ကြားရေးဒုဝန်ကြီးဦးရဲထွတ်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်ရှင
်။ပထမတစ်ချက်ကတော့MSF နဲ့ကျမအရေးဝန်ကြီးဌာနနဲ့ထိုးထားတဲ့နားလည်မှုစာချုပ်တော်က2013ခုနှစ်ဇန်နဝါရီလတည်းကနေဒီမှာတက်တန်းကုန်သွားပြီ။အဲ့လိုတက်တန်းကုန်သွားပြီးမှခုကနားလည်မှုစာချုပ်တော်အဖြစ်အပျက်လက်မှတ်ထိုးတဲ့ကာလဖြစ်နေတယ်။ဒါမှမဟုတ်ရခိုင်ပြည်နယ်အစိုးရက MSF ကိုနားလည်မှုစာချုပ်တော်အဖြစ်အပျက်လက်မှတ်မထိုးခင်အထိလုပ်ငန်းတွေကိုရပ်ဆိုင်းထားဖို့ဆိုတော့
နယ်စည်းမထဆရာဝန်များအဖွဲ့ MSF ရဲ့ရခိုင်ပြည်နယ်တဲကလုပ်ငန်းတွေကိုဘာကြောင့်ရပ်ဆိုင်းလိုက်တယ်လဲဆိုတာနဲ့ပတ်သက်ပြီးပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်ကအခုလိုပြောပါတယ
် MSF ဖွဲ့ကရခိုင်ပြည်နယ်အတွင်းမှာလုပ်ငန်းဆောင်တဲ့ခါမှာသူတို့အဖွဲ့စည်းရဲ့အဓိကအခြေခံမှုသုံးခုရှိတယ်ကြာပထမဆုံးတစ်ခုကတော့ဒက်လိုက်မှုကျင်းဆင်ရမယ်ဆိုတဲ့အချက်ကိုဖိုးဖောက်တဲ့အများကြီးရှိခဲ့တယ်နောက်တစ်ခါကျွန်တော်တို့နာလမှုစာကြောင်းတော်ထဲမှာပါတဲ့စီကံချက်တွေကိုထိုးပေါက်တယ်။ဥပမာအပြည့်ဆိုရင်အဲ့ဒီမှာနိုင်ငံခြားသားကိုနာ19ရောက်ပဲထားပါမယ်လို့သဘောတူကြတာကျွန်တော်တကယ်ဆက်လိုက်တော့35ရောက်လောက်ရှိနေတယ်။နောက်တစ်ခါကျွန်တော်တို့သူတို့ဒီယာယီဟိုအခြေခံစံမှားရေးစောင့်ရှောက်မှုကိုပဲသိရတာဖြစ်တဲ့အတွက်ကြောင့်မလို့အတွင်းလူနာထားလို့မရဘူး။ဒါပေမဲ့သူတို့ဖေးကားနေမှာဒုက္ခတွေတစ်ခါနေမှာရှိတယ်သူတို့ဖေးကားနေမှာအတွင်းလူနာတွေကူတာတဲ့ဟာတွေကိုကျွန်တော်စစ်ဆေးတွေ့ရှိရတာရှိတယ်။နောက်တစ်ခါဖေးကူတာကိုနိုင်စရာမရှိတဲ့အင်းအများကြီးကိုဆရာဝန်ဖြစ်နေတာဝန်ပေးရတယ်သူဒီလိုဟာမျိုးတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ချမအေးဝီခဏတော့ကလည်းအခု MOU အစ်စ်အတွက်ဆွေးနွေးနေတဲ့ခါမှာနောက်ထပ်ဆွေးနွေးစရာချက်တွေအစ်စ်တွေထပ်ပြီးပေါ်လာတာရှိပါတ
ယ်မြန်မာနိုင်ငံအတွင်းကမြို့နယ်ပေါင်း33ခုမှာကျန်းမာရေးဝန်ဆောင်မှုတွေလှုပ်ဆောင်နေတဲ့နေစည်းမထားဆရာဝန်များအဖွဲ့ရဲ့လုပ်ငန်းတွေကိုရခိုင်ပြည်နယ်ကလွဲပြီးတော့တခြားဒေသတွေမှာရပ်ဆိုင်းထားတာမရှိဘူးလို့လည်းပြန်ကြားရေးဒုတိယဝန်ကြီးဦးရဲထွတ်ကပြောပါတယ
်ကျန်းမာရေးဝန်ကြီးဌာနနဲ့ MSF နဲ့ထိုးထားတဲ့နားလည်မှုစာချုပ်တော်ကမြန်မာနိုင်ငံတနိုင်ငံလုံးမှာရှိတဲ့မြို့နယ်33မြို့နယ်မှာလုပ်ငန်းဆောင်ရွက်ဖို့ထိုးထားတာဖြစ်တယ်အဲ့တော့နာလို့ကျွန်တော်ရေးဘူးရရှင်းပြမှာဆိုရင်ဥမာကချင်ပြည်နယ်တို့ရှမ်းပြည်နယ်တို့မှာလုပ်နေတဲ့ MSF ရဲ့လုပ်ငန်းတွေကဟဲ့လားနားလည်မှုစာချုပ်တော်နဲ့လည်းမပါတဲ့စီကားချက်တွေနဲ့လည်းခိုက်နေတယ်အခြေခံမှုတွေနဲ့လည်းညီခဲ့တော့ကြောင့်မလို့ဟဲ့လားဌာနဆိုင်ရာတွေရောပြည်သူတွေရောယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကြတယ်ဆိုတော့ရခိုင်ပြည်နယ်မှာကြတဲ့အခါကျတော့စီကားချိုးဖောက်မှုတွေအလွန်များပြားတယ်တက်လိုက်တဲ့လို့ယူဖြစ်ဗဲလိုက်မှုကိုတက်လိုက်တဲ့လို့ယူဆစရာဒါဆိုကြည့်အများကြီးရှိရတော့ကြောင့်မလို့ကျွန်တော်ကဒီဟာတွေကိုဒီ MOU အတွက်ဆွေးနွေးတဲ့ခါမှာဖြစ်ပေါ်လာနေတဲ့အခြေအနေအားလုံးကိုကျွန်တော်ပြန်လဲသုံးသပ်ဆွေးနွေးမှာဒီနေရာမှာကျွန်တော်က၄နှစ်ထားပြီးပြောချင်တာကကျွန်တော်တို့ဒီ MSF ကိုအဖွဲ့အစည်းတစ်ခုအနေနဲ့ကျွန်တော်စတင်နေခြင်းကန့်ကွက်နေခြင်းမဟုတ်ဘူး MSF ကနေပြီးတော့မှမြန်မာနိုင်ငံထဲမှာထားထားတဲ့နိုင်ငံခြားသားဝန်ထမ်းတွေဌာနဝင်တဲ့တချို့ရဲ့စီကံပေါက်ဖက်မှုကြောင့်ကျွန်တော်တို့ဟလာပြန်လဲဆွေးနွေးနေရခြင်းဖြစ်တယ်ဒါလေးပဲကျွန်တော်တို့ဟိုအတိအကျချက်ပြောချင်ပါတယ်
နေစည်းမထဆရာဝန်များအဖွဲ့ကိုရခိုင်ပြည်နယ်အတွင်းလုပ်ငန်းတွေရပ်ဆိုင်းလိုက်တာနဲ့ပတ်သက်လို့ရောမြန်မာအစိုးရနဲ့ချုပ်ဆိုထားတဲ့နားလည်မှုစွာချင်းလာကိုချိုးဖောက်ပါတယ်ဆိုတဲ့မြန်မာအစိုးရဘက်ကပြောဆိုချက်တွေကိုရောနေစည်းမထဆရာဝန်များအဖွဲ့ရဲ့သဘောထားမှတ်ချက်ကိုရဖို့ဆက်သွယ်ခဲ့ပေမယ့်လောလောဆယ်မှာဖြေဆိုဖို့မဖြစ်နိုင်သေးဘူးလို့ပဲဖြေကြားခဲ့ပါတယ် MSF နေစည်းမထဆရာဝန်များအဖွဲ့ဟာရခိုင်ပြည်နယ်အတွင်းကလူမှုအတိုင်းဝိုင်းနေအတွက်ကျမရေးဆောင်ရှောက်မှုပေးနေတာမို့အခုလိုလုပ်ငန်းတွေကိုအစိုးရကရပ်ဆိုင်းလိုက်တဲ့အခါမှာလူမှုကျမရေးအတွက်လွှဲချက်တွေဖြစ်လာနိုင်မလားဆိုတာကိုလည်းပြန်ကြားရေးဒုတိယဝန်ကြီးဦးရထွတ်ကိုမေးကြည့်ပါတယ
်။ကြည့်ပါဦးကျမရေးဝန်ကြီးဌာနကအဲ့နေရာတွေကိုဝေရောက်ပြီးတော့ဆောင်ရွက်ပေးနိုင်မို့နောက်တစ်ခါကျန်တဲ့ကျမရေးဝန်ကြီးဌာနနဲ့သူ့အောက်ဆောင်တဲ့မိတ်ဖက်ပူစီရဲ့လုပ်နိုင်မှုဒါကျွန်တော်တို့စီစဉ်နေပါတယ်။
ဒီလ22ရက်တုန်းကလည်းနေစည်းမထဆရာဝန်များအဖွဲ့ MSF ရခိုင်ပြည်နယ်ကထွက်သွားဖို့အတွက်စစ်တွေဒေသခံတွေဆန္ဒပြခဲ့ကြပါတယ်ရှင်